ကျေးဇူးတော်ရှင်ဆရာတော်ရှင်ဒီမြတ်ကြီးဖေယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတကရစ်1383ခုနှစ်တပူတွယ်လာဇန်17ရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ17ရက်တောက်ကြနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဆရာတော်ဖျားကြီးတပည့်တေဂါမိသားစုဖြစ်သောဥမြင့်သူဒေါ်ချိုချိုတင်မြင့်ကြံမြို့နဂနီစေဘောလိုက်မိသားစုတို့မှဆင်ရင်ကျင်းပပြုလုပ်အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်၍ကျေးဇူးတော်ရှင်ဟောမောခွန်ကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံဖျားပြည့်တော်ခြေတော်စုံဥခိုက်၍ယူသည်စွာခြောက်ထားအပ်ပါသည်ဖျား
သာသနာတော်နှစ်2565နှစ်ကောဇာတကရစ်1383ခုနှစ်တပုရလဇန်17ရက်2022ခုနှစ်ဖေဖော်ဝါရီလ17ရက်တောက်ကြနေ့၌အွန်လိုင်းမှာဟောကြားအပ်သောခန္ဓာအကြောင်းကိုလေ့လာသုံးသပ်ခြင်းတရားဒေသနာတော်ခန္ဓာအကြောင်းကိုလေ့လာသုံးသပ်ခြင်းဝိပဿနာတရားအထုတ်မယ်ဆိုလို့ရှိရင်တော့ခန္ဓာအကြောင်းကိုရှုဥစွာသင်ယူကြရမှာဖြစ်တယ်မသိယူပဲနဲ့ဝိပဿနာတရားအထုတ်မယ်ဆိုလို့ရှိရင်ကာမောင်းမသိမဲနဲ့ကာဘောတက်မောင်းသလိုဖြစ်လိမ့်မယ်ပေးရပဲဖြစ်ဖြစ်ရှေးဥစွာသင်ယူပြီးတော့မှသဝနာပฏิဝေဒကျမ်းနာခြင်းဖြင့်အတိဘယ်ကိုကျမ်းနာနားလဲပြီးတော့မှပြုလုပ်ကြရတာဖြစ်တယ်သင်ယူတော့ပဲပရိယတ္တိလို့ပြောတာဝိသုရိမေထကရမှာဝိပဿနာတရားအထောက်လို့တဲ့ပုဂ္ဂိုလ်သည်ပညာပူမိလို့ခေါ်တဲ့ပညာရဲ့လေ့ကျင့်ရာကွင်းမှာသင်ယူပြီးတော့ရှေးဥစွာယဉ်ရန်သွေးထမြောက်အောင်ပြုလုပ်ရမယ်အဲ့ဒီနောက်မှာသီလစင်ကြယ်အောင်သီလစောင့်တည်လို့သီလကိုစင်ကြယ်အောင်ကျင့်သုံးပြီးစိတ်စင်ကြအောင်တမထတမာရီအကျင့်ကိုကျင့်ရမယ်။ပြီးတဲ့အခါကျတော့ဝိပဿနာတရားအထုတ်မယ်လို့လုပ်ငန်းကိုအဲ့ဒီလိုဖော်ပြထားတာဖြစ်တယ်။အဲ့ဒီလိုဖော်ပြထားတဲ့အတန်းအတူချုံပြီးတော့ဖြတ်လန်းကသွားမယ်ဆိုလို့ရှိရင်ခက်ခဲရကြုံနိုင်တာပေါ့သင်ယူခြင်းဟာပထမပဲလာရှေးဥစွာသုတ္တမယညာဆိုတာအရင်လောက်ရမှာဖြစ်တယ်ပြီးတော့မှဘာဝနာမယညာကိုတွားရမှာဝိပဿနာနဲ့ပတ်သက်လာလို့ရှိရင်ခရပစ္စေကဗုဒ္ဓလောင်းနေရာတွေကလွဲလို့စိန္ဒမယညာဆိုတာမရှိဘူးတခြားကိစ္စတွေတော့စိန္ဒမယညာရှိကောင်းရှိမယ်ဝိပဿနာနဲ့ပတ်သက်လာရင်သုတ္တမေယဉာဏ်ကိုအရင်ဖြစ်အောင်လုပ်ရမယ်။ပြီးတော့သုတ္တမေယဉာဏ်ကိုအခြေခံပြီးတော့မှဘာဝနာမယဉာဏ်ဖြစ်အောင်လုပ်ရမယ်။စိန္ဒမယဆိုတာသင်ယူမှုမပါပဲ။နားထောင်မှုမပါပဲ။သူ့ကိုယ်ပိုင်အတွေးနဲ့လုပ်တဲ့အောင်စိန္ဒမယလို့ခေါ်တယ်။ဒါမို့ပရတောအတုတ္တဝါစကလုံးလေးတွင်ကြည့်ပြီးတော့သုတ္တမယဆိုတာကြာနာခြင်းကြောင့်ဖြစ်တဲ့အသိဉာဏ်စိတ္တမယဆိုတာကြာစီခြင်းကြောင့်ဖြစ်တဲ့အသိဉာဏ်ဘာဝနာမယဆိုတာတတိသမารိတွေတိုးတက်ပွားများအောင်ဖြစ်လှုပ်ခြင်းကြောင့်ဖြစ်တဲ့ဉာဏ်လို့တမအားဖြင့်အဲ့လိုမှတ်ပြီးတော့လူတွေဟာသုတ္တမယပြီးရင်စိတ္တမယစိတ္တမယပြီးရင်ဘာဝနာမယလို့အဲ့လိုထင်မှတ်တတ်တယ်ဒါအမှန်ကန်သိဖို့သတိထားဖို့လိုအပ်တယ်ဝိပဿနာတရားအရာမှာ စိန္ဒမယညာဆိုတာတမ္မပုဂ္ဂိုလ်တွေမရနိုင်ဘူးစိန္ဒမယဆိုတာပရတောအတုတ်တော်ဘသူစီကမှမကြားနာပဲဘသူစီကမှမသိယူပဲနဲ့ကိုယ်ပညာအတွေးနဲ့ရှုမှတ်တာကိုဆိုလိုတယ်ပေါ့အဲ့ဒါကပိဿကဗုဒ္ဓနဲ့ပိဿကဗုဒ္ဓအလောင်းနဲ့အမတ်သမုဒ္ဒဖရာအလောင်းတို့သာလျှင်ဖြစ်နိုင်တယ်ဇန်တဲ့ပုဂ္ဂိုလ်တွေကသိင်ကိုသိရမယ်မသိလို့ကိုယ်ပညာနဲ့တွေးရင်တော့လွဲရည်ဖြစ်ကုန်ကြဘူးပြီးမှတွေးတာဆိုရင်တော့ဒါသင်ယူပြီးသားပဲသင်တယ်ဆိုတာတရားနာတာလည်းသင်တာပဲလေစာအုပ်ဖတ်တာလည်းသင်တာပဲဒါကြဘူးနောက်ကရှိပြီးတော့မှလှုပ်တာဒီကြားတာကိုအခြေခံပြီးတော့လှုပ်တာမှန်သမယသုတ္တမယညာလို့ခေါ်တယ်ကြဘူးတဲ့ဘုံမှာသင်ခဲ့ပြီးတော့တွေးတာဉာဏ်တွေကလည်းပဲသုတ္တမယညာလို့ပဲခေါ်တယ်စိန္ဒမယမခေါ်ဘူးအဲ့ဒါစိန္ဒမယဆိုတာသုတမပါပဲဘုသူစီရမမကြားဘူးပဲသူကိုယ်ပိုင်အတွေးနဲ့တွေးတာမှစိန္ဒမယလို့ဒီလိုမှတ်သားမှာဖြစ်တယ်လို့ဆိုရင်သူတွေကကျော်ထွေးသွားရတယ်ကျော်ထွေးနေရတယ်ဟုတ်ပြီအဲ့တော့ဝိပဿနာတရားအထုတ်မယ်ဆိုလို့ရှိရင်တော့အနည်းဆုံးခန္ဓာငါးပါးအကြောင်းကိုသင်ပါအာရဏအကြောင်းကိုသင်ပါဓာတ်အကြောင်းကိုသင်ပါသစ္စာအကြောင်းကိုသင်ပါဒါရီအလုံးဝိပဿနာရှုဖို့အတွက်အရေးပါတဲ့ဟာတွေကြည့်ပြကုန်ဣန္ဒြေ22ပါးအကြောင်းကိုသင်ပါပဋိစ္စသမုပ္ပါအကြောင်းကိုသင်ပါအဲ့ဒါတွေသင်ယူပြီးတော့လေလာမှတ်သားပြီးတော့မှဝိပဿနာတရားအထုတ်ပါလို့သူဆွလို့လေပေါ့နော်ဝိပဿနာတရားအထုတ်အောင်အဲ့တော့ဝိပဿနာတရားအထုတ်တဲ့ကမှာဘာဝနာလုပ်ငန်းအခုရှိတယ်သမထနဲ့ဝိပဿနာဆိုပြီးတော့သမထဆိုတာနိဝရဏတရားတွေကိုငြိမ့်သွားအောင်ဝတ်သွားအောင်ငြိမ့်တယ်ဆိုတာမိတော့ကိုငြိမ့်လိုက်တယ်လို့ငြိမ့်တာနိဝရဏတရားတွေမတောက်နိုင်အောင်ငြိမ့်သွားအောင်သမာဓိနဲ့အုပ်ထေးလိုက်တာသမာဓိနဲ့အုပ်ပေးထားတာအုပ်လိုက်လို့ရှိရင်နိဝရဏတရားတွေကငြိမ့်သွားတယ်ငြိမ့်သွားတယ်ဆိုတာအပိဓာငြိမ့်တာမဟုတ်ဘူးခိတခဏငြိမ့်သွားတဲ့အငြိမ့်မျိုးပဲဖြစ်တယ်ဝိခမ္မနာပဟံလို့ခေါ်တယ်အဲဒါကြောင့်မို့သမထဆိုတာနိဝရဏာဋိဓမ္မေသမေတိတိသမထောရရှင်နေမှာဖြစ်တဲ့လောဘတွေဒေါသတွေစတဲ့နိဝရဏတရားတွေကိုငြိမ့်ဝတ်သွားအောင်လုပ်တာငြိမ့်သွားအောင်ဆိုရင်ငြိမ့်ဝတ်သွားတာလုပ်တာထပြီးမတောက်အောင်ညိအောင်တော်ရလောက်တာဒါပေမဲ့ဆုစကရှိတယ်အခြေခံနေရှိနေတုံးပဲဆုလိုတာကညိအောင်လောက်တယ်ဆိုတာ negative ဖြစ်အောင်လောက်တာမဟုတ်ဘူး positive တော့ဖြစ်နေတယ်ခုခေတ်စကားနဲ့ပြောမစွဲ activate မဖြစ်အောင်ညိဝတ်တော့လောက်ထားယောဂတော့ရှိတယ်ယောဂမထအောင်ငြိမ်အောင်လုပ်တာတယ်ယောဂပြောက်တာမဟုတ်ဘူးငြိမ်သွားတာဥမာမဲ့ခေါင်းကိုက်လို့ပိန်ကီလာစေတမျိုးတောက်လိုက်တယ်မကိုက်တော့အဲပြောက်သွားတာမဟုတ်ဘူးငြိမ်သွားတာအုပ်ထားလိုက်တာယောဂရှိတာပဲရှိနေသေးတယ်အဲ့တော်မျိုးပြောတာသမထကဒီဝရဏတွေကိုခိတ္တခဏငြိမ့်လိုက်တာပဲရှိတယ်အဲ့ဒါသမထဘာဝနာဝိပဿနာဆိုတာကြတော့ပညာကိုတိုးတက်အောင်လုပ်တာသမထကသမာဓိကိုတိုးတက်အောင်လုပ်တယ်ဝိပဿနာကပညာကိုတိုးတက်အောင်လုပ်တယ်ဒီနှစ်ခုကမတူကြဘူးသမာဓိကိုဖြစ်ပွားစေတာကသမထ အသိဉာဏ်ကိုဖြစ်ပွားစေတာကဝိပဿနာလို့သမာဓိနဲ့ပညာသမာဓိကကိလေသာကိုငြိမ်သွောင်းအုပ်ဆေးပေးထားသလိုအုပ်ကိုစိတ်တွေကအဲ့ဒီပိမဖြစ်အောင်လှုပ်ထားတာပဲရှိတယ်အဲ့ဒီအဲ့ဒီပိမဖြစ်ဘူးပုစိတ်တော့ဖြစ်နေသေးတယ်ဝိပဿနာတရားအထုတ်တဲ့အခါကျတော့မှဝိပဿနာကနေအကျိုးအနေနဲ့ဖြစ်ပေါ်လာတဲ့မဲ့ကြတော့မှ negative ဖြစ်သွားတာမဲ့စိတ်ပေါ်လာမှ negative ဖြစ်တာအော်ဒါယောဂနဲ့ positive negative နဲ့ပြောလို့ရှိရင်ပို့ပြီးတော့သဘောပေါက်မယ်ထင်လို့ဒီလိုပြောပြတာဘာလို့လဲဆိုရင်တခါတလေစကလုံးကလူတွေရဲ့နားထဲမှာရှင်းကနေဝင်သွားတဲ့စကလုံးမှာပို့ပြီးတော့ဆင်ပြေတာဟုတ်ဝိပဿနာတရားအထုတ်လို့ရှိရင်ပုစိတ္တကနေပြီးတော့မဲ့ရလာလို့ရှိရင်ပုစိတ္တကနေ negative ဖြစ်သွားတယ်။ယန္တာဖြစ်တဲ့ဆိုတော့ကိရိတာတွေ negative ဖြစ်သွားတာပြောတာ။အဲ့တော့ဟုတ်ပြီ။ခန္ဓာအကြောင်းကိုလေးလာသုံးသပ်ဖို့ဝိပဿနာတရားထုတ်တော့မယ်ဆိုရင်လူတိုင်းလူတိုင်းဟာနံပါတ်1အနည်းဆုံးခန္ဓာအကြောင်းကိုလေးလာရမယ်။လေးလာရဲဆိုတာသင်ယူတာကိုပြောတာ။သုံးသတ်တယ်ဆိုတာပညာနဲ့ဆင်ញင်သုံးသတ်တာကိုပြောတာခန္ဓာအကြောင်းကိုလေးလာသုံးသတ်ခြင်း study ပေါ့ခုခေတ်ပြောမယ်ဆိုရင် study လုပ်တာဝိပဿနာတရားဆိုတော့လေ study လုပ်တာပဲလေ study လုပ်ရမယ်ခန္ဓာအကြောင်းကိုလေးလာသုံးသတ်ရမယ်အဲ့တော့လေးလာသုံးသတ်ပုံကိုဝိသုဒ္ဓိမေမှာဖော်ပြထားတာအခြေခံပြီးတော့ဟောပြ။ပညာဘူမိလို့ခေါ်တဲ့ခန္ဓာအရဏဓာတ်ဤဝိပဿနာပညာရဲ့အခြေခံဝိပဿနာတရားအထုတ်တဲ့အခါမှာလိုအပ်တဲ့တရားတွေကိုရှေ့ဥစွာသင်ညာရတယ်။ဝိပဿနာပညာရဲ့ဘူမိလေ့ကျင့်တဲ့ क्वे အနေနဲ့ခန္ဓာအကြောင်းကိုဒီနေ့မှတ်သားနိုင်ကြရဖို့ခန္ဓာဆိုတဲ့စကလုံးကအစုအဝေးလို့ပြောတာအစုအပေါင်းပေါင်းစုထားတဲ့အရာခန္ဓာဆိုတာပေါင်းစုထားတာအဲ့ဒါတစ်ခုတည်းမဟုတ်ဘူးဆိုတာဟုတ်တယ်အလုံးစုနေတယ်ဟာလေအင်္ဂလိပ်လိုပြန်တော့ aggregate လို့ပြန်တာ aggregate ဆိုတာလဲအစုဝေးကိုပြောတာပါဠိလိုပြောမယ်ဆိုရင်တော့ခန္ဓာကိုရာတိလို့ပြောရမယ်ရာတိဆိုတာအစုပဲပါရီရဲ့အစုတုံးဆိုယုတ်တရားနန္တရားတို့ရဲ့အစုအဲ့ဒါလေးကိုခန္ဓာဆိုတဲ့သကလုံးနဲ့ဟောပြတာမထူးဘူးဘယ်လိုပဲဟောရသော်ပြန်ကခန္ဓာဆိုတဲ့သကလုံးကိုဖះအသုံးခဲ့တာရာတိလို့လဲဆိုနိုင်တာပဲအစုအပုံဆိုတဲ့အဓိပ္ပာယ်ကိုပြောတာပရိသတ်သမုပ္ပါမှာကြည့်နေဧဝမေတ္တကေဝလတ္တဒုက္ခခန္ဓာသအဲ့ဒီကခန္ဓာဆိုတဲ့အဓိပ္ပာယ်ကိုပြောတာခန္ဓာဆိုတာအစုအဲ့လိုပဲမှတ်တာအစုပုံအလုံးခြုံငုံထားတဲ့အစုကိုပြောတာရုပ်မှန်သမျှဟာရူပခန္ဓာဆိုတဲ့အထက်မှာအကုန်ပါတယ်စိတ်ခံစားခြင်းမှန်သမျှဝေဒနာခန္ဓာထဲမှာပါတယ်သင်ညာမှတ်သားသမျှသင်္ခါရခန္ဓာမှာစုထားတယ်သင်္ခါရဆိုတဲ့သဘာဝတရားတွေမှန်သမျှစေတသိက်တွေမှန်သမျှဝေဒနာတင်ညာမှလွယ်တဲ့စိတ်ထဲမှာဖြစ်တဲ့သဘာဝတရားတွေမှန်သမျှသင်္ခါရခန္ဓာထဲမှာအကုန်ပါတယ်အသိစိတ်မှန်သမျှဝိညာဉ်နဲ့ခန္ဓာထဲမှာစုထားတယ်အလုံးဟာသဘာဝအပြင်တူလို့စုလိုက်ထားတာစုလိုက်တာအတိတ်ကခန္ဓာဖြစ်စေအနာဂတ်ကခန္ဓာဖြစ်စေပစ္စုပန်ရှိသေးပဲဖြစ်စေဆိုပါစို့ ခန္ဓာလို့ပြောလိုက်ကြတယ်ကဒီဘဝကိုယ်တဏ္ဍာမှာရှိနေတဲ့ရုပ်ပဲဖြစ်ဖြစ်အတိတ်ဘဝတုန်းကရှိခဲ့တဲ့ရုပ်ပဲဖြစ်ဖြစ်သို့မဟုတ်မနေ့ကရုပ်ပဲဖြစ်ဖြစ်ခနေ့ရုပ်ပဲဖြစ်ဖြစ်နေ့ဖန်လာမဲ့ရုပ်ပဲဖြစ်ဖြစ်ရူပခန္ဓာတွေမှာပါကိုယ်တဏ္ဍာမှာဖြစ်တဲ့ရုပ်ပဲဖြစ်ဖြစ်သူများတဏ္ဍာမှာဖြစ်တဲ့ရုပ်ပဲဖြစ်ဖြစ်ဒီထဲမှာပါတယ်လို့ဆိုလို့တယ်အဲ့တော့ခန္ဓာဆိုတာပေါင်းစုတာတဘာဝတုရတွေကိုကိုပေါင်းစုထားတယ်အဲ့တော့ဟုတ်ပြီမြတ်စွာဘုရားကခန္ဓာဆိုတဲ့တရားကိုဟောတဲ့အခါမှာငါးမျိုးခွဲပြီးတော့ဟောတယ်တမျိုးတည်းမဟောဘဲနဲ့ဘာလို့ငါးမျိုးဟောသလဲအကြောင်းရှိတယ်အဲ့ဒါကိုလေးလာကြည့်ရမှာတမျိုးတည်းမဟောဘဲနဲ့တရားဟောရပါကြောင့်ဟောလေတရဝရီဟာဒီဥပမာပဲပြောမယ်ဆိုရင်တရဝရီဟာယောဂဖြစ်နေတဲ့ယောဂတဲ့လေးပဲ။ဘာယောဂတဲ့လေးဆိုစိတ်ယောဂတဲ့။ဟောစိတ်ယောဂဆိုတာဟိုယူရပြောတာမဟုတ်ဘူး။ယူရဆိုရင်လည်းပုထုဇဏဥမတကောပေါ့။စေယောဂတဲ့ရီစေယောဂတဲ့ဆိုအလွဲမှားတွေတွေးပြီးတော့အလွဲမှားတွေနဲ့အထင်ရောက်ပြီးတော့ငိုလိုက်ဤလိုက်ဖြစ်နေကြတာလူတွေဟာငိုလိုက်ဤလိုက်ဖြစ်နေကြတာအထင်မြင်တစ်ခုပေါ်မှာလွဲမှားပြီးတော့ရှင်နေကတောကဖြစ်လိုက်ပြုံးလိုက်ရှင်လိုက်ငိုလိုက်ဤလိုက်အဲ့ဒီလိုဖြစ်နေတာဟာစေယောဂလို့ကြောင်းစေယောဂတမျိုးပဲအဲ့ဒီလိုစေယောဂစိတ်ပိုင်းဆိုင်ရာပုရုဇေနုမှာရှိတဲ့ယောဂမျိုးဝိပ္ပန္နတလို့ခေါ်ရပါတော့နော်ဝိပ္ပန္နတဆိုတာ hallucination အယမူတဲ့လူတယောက်ဟာသူ့မျက်စိထဲမှာဟိုအမြင်ဒါအမြင်မြင်နေတယ်လူမြင်လည်းသူ့ရံလို့တယ်ထင်တယ် hallucination သို့မဟုတ်ပါပါရှင်ဝိပ္ပန္နတထင်ယုံမြင်အောင်ဖြစ်တာအစ်မမှန်ကိုမမြင်ဘူးဥပမာပါနဲ့တူတော့ဆိုကြောက်တတ်တဲ့လူတယောက်ကလမ်းဘေးကသင်္ကုတ်တူကြီးကိုမွေးကြီးအဲသေကြီးတို့ထင်တာမျိုးလို့လမ်းပေါ်ကျနေတဲ့ကျိုးခွေကိုမွေးလို့ထင်နေတာမျိုးနော်ခါဝလန်းလန်းကသစ်ပင်ကြီးကိုတရေကြီးလာနေတယ်လို့ထင်တာမျိုးအဲ့လိုမျိုးဆိုတော့ဒါဝိပ္ပန္နတာလို့ခေါ်တယ်။တကယ်လားလို့ဆိုမဟုတ်ဘူး။မဟုတ်တာတွေကိုဟုတ်တယ်လို့ထင်နေတာ။သင်္ကုတ္တဟာသင်္ကုတ္တပဲ။ဒါပေမဲ့သင်္ကုတ္တကိုသိရလို့ထင်တာမှားတယ်လေ။လမ်းပေါ်ကျနေတဲ့ကျိုးခွေလေးကိုမွေခွေနေတယ်လို့ထင်မှားတယ်။ကျိုးခွေကကျိုးခွေပဲလေ။အဲ့ဒါလို့ပုထုဇဉ်တွေကအထင်မြင်နေဖြစ်နေတယ်။အဲ့ဒီအထင်မြင်နေပျောက်ဖို့ရအတွက်ခန္ဓာဒေသနာကိုမြတ်စွာဘုရားဟောတာပဲဖြစ်တယ်ပေါ့ဒုရိယဒီခန္ဓာ၅ပါးကိုခွဲမပြဘူးဆိုလို့ရှိရင်ငါဆိုတဲ့အတ္တခါဟငါဆိုတဲ့အစွဲရှိနေငါဆိုတာငါလို့ထင်နေတာရုပ်တဲ့ရုပ်တဲ့နဲ့နှစ်ခုပေါင်းထားတဲ့အစုကြီးကိုငါလို့ထင်နေတယ်အဲ့ဒီအတ္တခါဟလို့ခေါ်တဲ့ငါလို့ထင်နေတဲ့အစွဲတည်းမှာဒုရိယဒုက္ခရောက်နေကြတယ်။အဲ့ဒီစွဲလန်းနေတဲ့အရာတွေကိုတစ်ခုစီတစ်ခုစီခွဲပြပြီးတော့အတ္တခါဟလို့ခေါ်တဲ့ငါလို့စွဲတဲ့အစွဲကလွတ်မြောက်စေဖို့အတွက်မြတ်စွာဘုရားကခန္ဓာဒေသနာကိုဟောတာပဲဖြစ်တယ်။ဥပမာမေကနေ့ခေတ်ဥပမာပြောစရာတွေအများရှိပါတယ်လက်ပတ်နိုင်လေးတစ်လုံးပဲကြည့်လိုက်လက်ပတ်နိုင်လေးတစ်လုံးဟာပင်နီယံဆိုတဲ့ခွေးတော်စိတ်တွေပါတယ်ကရိယာတွေအများကြီးပါတယ်စနစ်တကျပေါင်းစုံပြီးတော့တတ်ထားတယ်အဲ့ဒါတွေရွေးရှာဖို့အတွက်ဘက်ထရီပါတယ် အလုံးပေါင်းလိုက်တဲ့အခါကျတော့ဒီနိုင်လေးရဲ့လက်တံလေးကသွားနေတယ်24နိုင်သူကရပ်မနေဘူးသွားပြီးတော့အချိန်ကိုပြောနေတာလူတွေကိုနေပဲချိန်ရှိပြီပဲချိန်ရှိပြီဆိုတာ talking clock ဆိုထထအောင်អော်သေးတယ်လေဘယ်နှစ်နိုင်ပါဆိုထထအောင်អော်သေးတယ်အဲ့ဒါလိုပဲလူပေါင်းဆက်ထားသည့်အတွက်ကြောင့်လှုပ်ရှားပြီးတော့တခုဖော်ပြနေတာလို့ပဲလူတွေမှလည်းယုံနဲ့နံခန္ဓာငါးပါးပေါင်းဆက်ထားလိုက်တဲ့အခါကျတော့လှုပ်ရှားမှုတွေဖြစ်ပေါ်နေတယ်ငိုရဲရဲပြုံးနေကြီးတယ်မဲ့ရဲရွက်တယ်အမျိုးစုံဖြစ်ပေါ်လာတာအဲ့ဒီတော့အတ္တရှိတယ်လို့ယူဆလာကြတယ်။ငါဆိုတဲ့အတ္တဆွဲဟာလှုပ်ရှားရင်းရိုက်တဲ့ပုံမှာပေါ်လာတယ်။အဲ့ဒီအတ္တဆွဲကလွမြောက်စေဖို့အတွက်ခန္ဓာငါးပါးကိုမြတ်စွာဘုရားဟောတာတဲ့။သမုဟဝိနိဘောကထတ္တနေနအတ္တဂဟတောမောစိတုကာမောဘဂဝါသရဝတိဟာပေါင်းဆက်ထားလို့ရှိရင်ငါဆိုတဲ့အစွဲဖြစ်တယ်ခုနနိုင်လေးကပစ္စည်းတွေပေါင်းနေရတဲ့အခါမှာသူကလှုပ်ရှားတဲ့သွားလာတယ်တခုစီတစားစီဖြုတ်လိုက်လို့ရှိရင်ဘယ်အရာကမှလှုပ်ရှားတာမရှိဘူးအလုံးကငြိမ်းတာအလုံးကအသေးလေးကြီးပဲအသေးလေးကြီးပဲကောင်းလို့ဘယ်အရာမှရွေးရှားနေတာမရှိဘူးသို့တော့အချိုးချက်ပေါင်းဆက်လိုက်တဲ့အခါလှုပ်ရှားလာနာယီကိုတောင်မမြင်ဘူးတဲ့လူတွေဟာနာယီရိစတွေ့တဲ့ငါသာနာယီမမြင်ဘူးတဲ့ပုဂ္ဂိုလ်ဟာနာယီကိုအသက်ရှိတယ်လို့ထင်တာလေတခါတော့ကပုံမြင်လေးတောင်ပေါ်လာသေးတယ်တောသားတယောက်ကနာယီတလုံးလက်ဆောင်ရတယ်တောသားဆိုတာနေပြောတာမဟုတ်ပါဘူးเนาะကိုယ်လည်းတောသားပါပဲဟိုနာယီမမြင်ဘူးတဲ့ပုဂ္ဂိုလ်တယောက်ပေါ့နာယီမမြင်ဘူးတဲ့ပုဂ္ဂိုလ်တယောက်ပထမဆုံးနာယီလေးရတာအဲ့နိုင်လေးကတမ္ပတ်ပေးရတယ်အမြဲတမ်းတမ္ပတ်ကုံသွားရင်ရသွားတယ်အဲ့ဒီလူကအဲ့ဒါတွေမသိဘူးမသိတော့လက်ဆောင်ပေးသွားတဲ့လူကလည်းပြောမသွားဘူးအဲ့နိုင်လေးလက်ဆောင်ပေးထားအဲ့ချိန်တော့သူရတော့ချက်နဲ့သွားနေတာနောက်ရကျတော့တမ္ပတ်ကုံသွားတော့နိုင်လေးရသွားရသွားတော့သူကဘလို့တင်ဟာသေသွားပြီသေသွားပြီပြန်ပြီးတော့ရှင်းအောင်မလုပ်တတ်ဘူး။နိုင်လေးသေသွားပြီဆိုပြီးတော့နိုင်အသေးလေးကိုသွားပြီးတော့လူတယောက်စီသွားရောက်တာတော့လိမ့်ပြီးရောက်နေပေါ့လေ။ဟိုလူကကြေးလိုက်တယ်။ဟိုလူကနိုင်အကြောင်းသိတယ်လို့ဆိုသူ့စီကိုပတ်စံပေးပြီးဝယ်လိုက်တယ်။ဝယ်လိုက်တော့အဲ့ဒီလူကနိုင်ရောက်တဲ့လူကယောသားတော်ဟာဒီလူငါအသေးရောင်းလိုက်တာ तू နိုင် तू ဝယ်လိုက်တာအသေးကြီးဝယ်တာဒီနိုင်ရလကားဖြစ်နေပြီသေးနေပြီဆိုပြီးတော့ तू ကအားနာလို့ပြန်ပြောတာ sorry ခမ ्या ကျွန်တော်ရောင်းလိုက်တာအသေးဖြစ်နေတယ်အသေးကြီးပါလို့ပြောတာအဲ့တော့ဟုတ်လို့အားကိစ္စမရှိအောင်သေးလဲကိစ္စမရှိအောင်လို့ပြောလိုက် तू နိုင်အကြောင်းသိတယ်လေတမတ်ပေးလိုက်ရင်ရှင်းလာမှာ哦ဟိုလူကတမတ်ပေးရမှန်ကိုမသိတာအဲ့ဒါမျိုးလူပဲเนาะဒီပစ္စည်းဝတ္ထုတွေပေါင်းနေတဲ့အခါကျတော့အသက်ရှိသလိုလူတွေမှာထင်မှတ်ပြီးတော့လာကြတယ်အဲ့ဒီထင်မှတ်လာတဲ့အစွဲရဲ့နောက်မှာဘာတွေဖြစ်တုံးဆိုရင်မကောင်းတာတွေလှုပ်တယ်အလုံးဖြစ်ပျက်တည်းကသူ့ရဲ့နောက်မှာအကုန်ရှိတယ်ငိုရဲရဲရဲရဖြစ်တယ်စိတ်ဆိုးတယ်ရှိုက်ကြတယ်နှက်ကြတယ်အဲ့တော့အကုန်လုံးပြဿနာတွေအကုန်လုံးလိုက်တယ်ပါလာတကယ်ရတော့သူ့ဟာတွေကယုံနဲ့နံနှစ်ခုပေါင်းဆက်နေလို့ခုနနိုင်လေးလို့ပဲလှုပ်ရှားနေတာသာဖြစ်တယ်တစားစီဖယ်လိုက်လို့ရှိရင်ဘာမှဆိုင်သတ္တိမရှိဘူးဆိုတာမသိကြဘူးပေါ့ အဲ့ဒါသိဖို့အတွက်ဝိပဿနာတရားအထောက်အောင်သဘာဝကိုသိဖို့အတွက်ဝိပဿနာတရားအထောက်အောင်အသိမရှိသေးလို့ရှင်အသိရှိဖို့အတွက်ဝိပဿနာတရားအထောက်အောင်အဲ့တော့မြတ်စွာဘုရားကခန္ဓာ၅ပါးရဲ့အပေါင်းကိုပေါင်းစုနေတဲ့ခန္ဓာ၅ပါးကိုတစ်ခုစီတစ်ခုစီခွဲထုတ်ပြီးတော့ဟောကြားလိုက်တာဟာတက်ရှိလို့တရားလို့ထင်မှတ်နေတဲ့အစွဲကြီးတစ်ခုကိုဖျောက်ဖို့အတွက်ရသော်ဖျောက်လိုက်တာဒါရီယာဟောလို့ပေါင်းလို့လှုပ်ရှားနေတာဘယ်ရာမှအသက်မရှိဘူးဆိုတာကိုပြတယ်နော်ဘယ်ရာမှအသက်ရှိတာမဟုတ်ဘူးနှစ်ခုပေါင်းလို့ရုပ်ကလည်းရုပ်သက်သက်ဘာမှဆိုင်တတိမရှိဘူးနန္တရားကလည်းနန္တရားသက်သက်ဆိုဘာမှဆိုင်တတိမရှိဘူးရုပ်နဲ့နာနဲ့နှစ်ခုပေါင်းလိုက်လို့ဖြစ်နေတာဆိုတာကိုနာလေဖို့အတွက်မြတ်စွာဘုရားကအတ္တဆိုတဲ့ဆွလန်းချက်ကြီးကိုဖယ်ရှားပြစ်ဖို့တဲ့ခန္ဓာဒေသနာကိုဟောတာဖြစ်ပါလေအဲ့လိုဟောတဲ့အခါမှာလူတယောက်ရဲ့ကိုယ်ကိုပြန်ပြီးတော့ကြည့်လိုက်ကိုယ်မှာ body လို့ခေါ်တဲ့ရုပ်ခန္ဓာကြီးရှိတယ်မျက်စိရှိတယ်နားရှိတယ်နှာခေါင်းရှိတယ်လျှာရှိတယ်ကာယရှိတယ်ခြေရည်လက်တွေရှိတယ်အဲ့ဒါတွေကရုပ်ခန္ဓာအဲ့ဒီပေါ်မှာအမိပြုတ်ပြီးတော့မျက်စိကမြင်လာတဲ့အာယုနားကကြားရတဲ့အာယုနှာခေါင်းကနမ်းရှိရတဲ့အာယုလျှာနဲ့ရသခံရတဲ့အာယုခန္ဓာကိုယ်နဲ့ထိတွေ့တဲ့အာယုအဲ့ဒီအာယုနေနဲ့တွေ့ပြီးတဲ့အခါမှာငိုခြင်းရေခြင်းချစ်ချင်းမုံခြင်းစွာတွေဝင်လာတယ်စိတ်ခံစားမှုတွေဖြစ်လာတယ်အဲ့ဒီစိတ်ခံစားမှုတွေကလည်းပဲဆိုင်ရဆိုင်ရအကြောင်းကြောင့်ဖြစ်လာတယ်ဝေဒနာစွာဖြစ်လာတယ်အဖြစ်လာတဲ့ဝေဒနာပေါ်မှာမှတ်သားလာတယ်ဒါမျိုးတွေ့ရင်ကောင်းတယ်ဒါမျိုးတွေ့ရင်မကောင်းဘူးဆိုမှတ်သားချက်ကလေးတွေရှိလာတယ်ရလူရင်းနဲ့ကြိုးစားတဲ့သင်္ခါရဆိုတာဖြစ်လာတယ်။လိုချင်လာတဲ့စိတ်ဆုံးမှုတွေဖြစ်လာတဲ့သင်္ခါရခန္ဓာဆိုတာဖြစ်လာ။အဲ့ဒီခံစားချက်တို့မှတ်သားချက်တို့စိတ်ဆုံးမှုတို့ရဲ့ဥဆောင်ဥရဲ့စိတ်ဆုံးမှုတို့ဥဆောင်ဥရဲ့ပြုနေတဲ့ဝိညာဏဆိုတဲ့အသိစိတ်အဲ့ဒါဖြစ်လာတယ်။အဲ့တော့နန္တရား၄မျိုးနဲ့ရုပ်တရားတစ်ခုနှစ်ခုပေါင်းပြီးတော့ရုပ်နဲ့နှစ်ခုပေါင်းပြီးတော့ခန္ဓာဆိုပြီးတော့မြတ်စွာဘုရားဟောတယ်အဲ့ဒီမဲ့ခန္ဓာကိုဟောတာအတ္တကဟဆိုတဲ့ယူဆွဲကိုဖယ်ရှားဖို့အတွက်မြတ်စွာဘုရားဟောတယ်ဟုတ်ပြီခန္ဓာဟောတဲ့အခါမှာအသုံးနှစ်ခုရှိတယ်အမှန်ခန္ဓာဆိုတဲ့အသုံးနဲ့ဟောတာရှိတယ်။နောက်တစ်ခုရှေးကဥပါဒနာဆိုတဲ့အကလုံးထည့်ပြီးဥပါဒနာခန္ဓာဆိုပြီးဟောတာတစ်ခုရှိတယ်။ဟော။တမဟာပြင်ခန္ဓာလို့ပြောလိုက်တာလည်းရှိတယ်။ဥပါဒနဲ့ခန္ဓာလို့ပြောတာလည်းရှိတယ်။အဲ့တော့ခန္ဓာဆိုတာဟာစဉ်းစားကြည့်ရင်အလုံးကိုချုပ်မှုငုံမှုအတွက်ခန္ဓာဆိုတာဟောတယ်ဥပါဒနာခန္ဓာကြတော့ဥပါဒံရဲ့အာယုစိတ်ဆွဲလန်းမှုရဲ့အာယုစိတ်ဆွဲလန်းမှုဆိုတာဘယ်သူတွေတုံးလို့မေးလို့ရှိရင်တဏ္ဏနဲ့ဒိဋ္ဌိတဏ္ဏရဲ့အမြင်ကငါဟာဒိဋ္ဌိရဲ့အမြင်ကငါဒီခန္ဓာ၅ပါးကိုပဲငါလို့လဲထင်တယ်ငါဟာလို့လဲထင်တယ်ထင်ယုံနေမကဘူးလက်ခံထားတယ်ယုံကြည်နေတယ်အဲ့ဒီဥပါဒံရဲ့အာယုံဖြစ်တဲ့ရှုဝေဒနာသိညာသင်္ခါရဝိညာဉ်တွေကိုဥပါဒံနဲ့ခန္ဓာလို့ခေါ်တာဥပါဒံရဲ့အာယုံဖြစ်တဲ့အဲ့တော့ဥပါဒံရဲ့အာယုံဖြစ်တဲ့ဆိုတော့ဖျားရဲ့ခန္ဓာတည်ပင်လင်းဥပါဒံရဲ့အာယုဖြစ်တယ်လေ ရဟန္တာရဲ့ခန္ဓာလည်းပဲဥပါဒရာဖြစ်တယ်။သို့သောဖရာရဲ့ခန္ဓာမှာတည်ရှိနေတဲ့တဏှာဒိဋ္ဌိကမရှိဘူး။ညဆိုတဏှာဒိဋ္ဌိရဲ့အာယုံတော့ဖြစ်တယ်တဏှာဒိဋ္ဌိရဲ့ပေါက်ဖွားရတော့မဟုတ်တော့ဘူး။ရဟန္တာရဲ့ခန္ဓာမှာတဏှာဒိဋ္ဌိပေါက်ဖွားနေတာတော့မရှိဘူး။သို့သောတခြားလူတယောက်ရဲ့အာယုံထဲမှာတဏှာဒိဋ္ဌိဖြစ်တယ်ဆိုပါစို့အမှန်တန်ယုံကြည်တန့်ပြတ်ပြီးတော့ချုံမောလှပါတဲ့ရှင်မကိစ္ဆာနာဆိုပုံနာလူမျိုးပြမနာလူမျိုးနာရံဘောလေးနဲ့သူကအသာဖြစ်ပြူလေးနဲ့နာရံဘောလေးနဲ့ယုတ်ကအမှန်တမှချောတယ်အဲသောရိယတထေသမြင်လိုက်တဲ့အခါကျတော့ကြည့်နေယဟန္တာရဲ့ခန္ဓာကိုမြင်ပြီးတော့သူကပါတော့ငါဇနီးဖြစ်ရင်ကောင်းပါပဲဒီလိုချောချောလေးဟာငါဇနီးဖြစ်ရင်ကောင်းပါပဲလို့တော့တွေးတာတောရိယတထေသာချက်ချင်းမိမဘုရားရောက်သွားတယ်ဆိုတာဇလံကြားဝကြလိမ့်မယ်အဲ့ဒါတောရိယတထေသာရဲ့တဏှာဥပါဒံတဏှာနဲ့ဒိဋ္ဌိရဲ့အာယုံဖြစ်သွားတယ်ယဟန္တာရဲ့ခန္ဓာကိုယ်ဟာဒီတောရိယတထေသာရဲ့တဏှာဥပါဒံတို့ရဲ့အာယုံဖြစ်တယ်သို့သောရှင်မကိစီရဲ့ခန္ဓာကိုယ်ထဲမှာခန္ဓာကိုယ်ကိုမိပြုပြီးတော့တဏ္ဍဒိဋ္ဌိတော့ရှိသလားဆိုတာမရှိဘူးမြတ်စွာဘုရားရဲ့ချုံမောလှပတဲ့ရုပ်ဆင်းကိုကြည့်ပြီးတော့ဝက်ကလေးကမြတ်စွာဘုရားကိုတဏ္ဍဆွဲဖြစ်နေတယ်မြတ်စွာဘုရားကြည့်နေရတာကိုပဲသူ့စိတ်ထဲမှာဖူးနေရတာကိုပဲမျက်စိထဲပသာရဖြစ်နေဆွဲလန်းနေတယ်အဲ့ဒီဝက်ကလေးရဲ့တဏ္ဍနဲ့ဥပါဒံရသဗျာခန္ဓာကိုအာယုံပြုတာအဲ့တော့တဏှာဒိဋ္ဌိတွေကအာယုံပြုနိုင်တဲ့ခန္ဓာဆိုတာအာယုံပြုလို့ရတယ်ရုပ်ဆင်းကအာယုံပြုလို့ရတယ်သို့သောမြတ်စွာဘုရားရဲ့တဏ္ဍမဖြစ်တဲ့မတရားဖို့တရားမြတ်စွာဘုရားရဲ့သိတဲ့နိဗ္ဗာန်ကိုတော့တဏှာဒိဋ္ဌိကအာယုံပြုလို့မရဘူးလောကုတ္တရာတရားကိုအာယုံမပြုနိုင်ဘူးအာယုံမပြုဘူးဆိုတာမသိနိုင်ဘူးလေသူအဆင်မှာမဟုတ်တာသူအဲ့ဒါကိုမမြင်ဘူးသတိအပေါ်ယံအဆင်းလေးတွေပဲကြည့်တယ်လူဟာလှတယ်ဆိုတာ beauty is skin deep ဆိုတဲ့အတိုင်းပဲအပေါ်ယံလေးပဲလှတာလေအဲ့အပေါ်ယံကြည့်ပြီးတော့တဏှာဒိဋ္ဌိဖြစ်ကြတာဟုတ်အဲ့တော့ဘယ်သူခန္ဓာပဲဖြစ်ဖြစ်အပေါ်ယံကြည့်ပြီးဖြစ်တယ်အဲ့တော့ပြောလိုက်မယ်ဆိုရင်ဥပါဒနဲ့ခန္ဓာဆိုတာလောကီနဲ့ပတ်သက်တဲ့ခန္ဓာတွေကိုဆိုလိုတယ်ရုပ်မှန်သမျှလောကီပဲရှိတယ်လောကုတ္တရာမရှိဘူးရူပခန္ဓာကလောကီပဲရှိတယ်လောကုတ္တရာမရှိဘူးဝေဒနာကြတော့မက်ဆိတ်ဖို့စိတ်နဲ့တွဲတဲ့ဝေဒနာတင်ညာကလည်းမက်ဆိတ်ဖို့စိတ်နဲ့တွဲလာတဲ့တင်ညာသင်္ခါရကလည်းမက်ဆိတ်ဖို့စိတ်မှဖြစ်တဲ့အဲသင်္ခါရပေါ့လေအကုသိုလ်တွေကတော့မဖြစ်ဘူးပေါ့ဝိညာဏလည်းမစိတ်ဖို့စိတ်ကိုယ်တိုင်ကဝိညာဏအဲ့တော့ဝိရဏသိညာသင်္ခါရဝိညာဏဆိုတာကြတော့လောကီရှိတယ်လောကုတ္တရာရှိတယ်မစိတ်ဖို့စိတ်မစိတ်ဖို့စိတ်မှာရှင်တဲ့ဝိရဏသိညာသင်္ခါရတွေအဲ့ဒါတွေကဥပါဒံရဲ့အာယုမဖြစ်ဘူးဥပါဒံရဲ့အာယုဖြစ်တာကလောကီဝိရဏသိညာသင်္ခါရဝိညာဏတွေသာဖြစ်တယ်လို့ဒါကြောင့်ဥပါဒနဲ့ခန္ဓာဆိုတာရုပ်ရဲ့လောကီစိတ်စေတသိက်တွေရဲ့လို့အဘိဓမ္မာသင်တဲ့လူတွေကလို့ပြောကြတာတကယ်တော့ဥပါဒနဲ့ခန္ဓာဆိုတာဘာပြောတာတော့ဆိုရင်ဥပါဒနာခောစရာဥပါဒံကိုဥပါဒံကိုဥပါဒံရဲ့အာယုဖြစ်တာနော်ဥပါဒံရဲ့အာယုဖြစ်လို့ဥပါဒနာခောစရာဥပါဒနာခောစရာခန္ဓာဥပါဒနဲ့ခန္ဓာဥပါဒရဲ့အာယုဖြစ်တဲ့ခန္ဓာတွေကိုပြောတာအဲ့တော့လောကီကိုသာတဏှာဒိဋ္ဌိကအာယုပြုလို့ရတယ်လောကုတ္တရာကျတော့အာယုပြုအောင်အဲ့တော့မြတ်စွာဘုရားတဏှာမှာရှိတဲ့ခန္ဓာဟာလောကီရှိတယ်လောကုတ္တရာရှိတယ်လောကီခန္ဓာကိုအာယုပြုတယ်ကျန်တဲ့ပုဂ္ဂိုလ်ရဲ့တဏှာဒိဋ္ဌိကအာယုပြုတယ်မြတ်စွာဘုရားရဲ့လောကုတ္တရာခန္ဓာကိုတော့အာယုမပြုနိုင်ဘူးအဲ့ဒါကိုလည်းသတိထားဖို့လိုတယ်ပေါ့ ရှင်ကစီးရဲ့လောကုတ္တရာခန္ဓာကိုတဏှာဒိဋ္ဌိကအယုံမပြုတ်နိုင်ဘူးလောကီခန္ဓာကိုတော့အယုံပြုတ်လို့ရတယ်ဥပဒံရဲ့အယုံဖြစ်တာခေမမီဘုရားကသူ့ရုပ်အစင်းမဲ့သူတွေ့တာမျက်နှိုးနေတာဆိုတော့တဏှာဒိဋ္ဌိကသူ့ရဲ့ရုပ်အစင်းသူခန္ဓာကိုယ်ပေါ်မှာပဲသူဆွဲလန်းနေတာဖြစ်တယ်။အဲ့တော့ဥပါရณะခန္ဓာဆိုတာတဏှာဒိဋ္ဌိတို့ရဲ့ဆွဲလန်းရာဖြစ်တဲ့ကိုယ်ခန္ဓာပဲဖြစ်ဖြစ်သူခန္ဓာပဲဖြစ်ဖြစ်ဘသူခန္ဓာပဲဖြစ်ဖြစ်ခန္ဓာအလုံးလောကီခန္ဓာအလုံးကိုဥပါရณะခန္ဓာလို့ဟောတယ်လို့ဒီလိုမှတ်ဖို့လို့တယ်။ဘုရုဇဉ်နေရဲ့ခန္ဓာကြတော့တဏှာဒိဋ္ဌိကသူများရဲ့တဏှာဒိဋ္ဌိကလည်းအာယုံပြုလို့ရတယ်ကိုတဏှာဒိဋ္ဌိကလည်းအာယုံပြုလို့ရတယ်ကိုမှလည်းတဏှာဒိဋ္ဌိရှိနေတယ်ယဟနာရဲ့ခန္ဓာကိုယ်မှာတော့ကိုမှတဏှာဒိဋ္ဌိမရှိဘူးဒါပေမဲ့တခြားပုဂ္ဂိုလ်ရဲ့တဏှာဒိဋ္ဌိကအာယုံပြုလို့ရနေတယ်အဲ့လိုဆိုလို့တယ်နော်အဲ့လိုဆိုလို့တယ်တခြားပုဂ္ဂိုလ်တခြားလူရဲ့တဏှာဒိဋ္ဌိကအာယုံပြုတယ်သို့တော်ယဟနာမှာတဏှာဒိဋ္ဌိမရှိတော့ဘူးအဲ့တော့သူခန္ဓာကိုသူဆွဲလန်းเสียအကြောင်းမရှိတော့ဘူးတခြားလူတယောက်ကယဟနာရဲ့ခန္ဓာကိုဆွဲလန်းနိုင်တယ်မြတ်စွာဘုရားရဲ့ခန္ဓာကိုဆွဲလန်းနိုင်တယ်အဲ့ဒါကြောင့်မို့မြတ်စွာဘုရားရဲ့လောကုတ္တရာခန္ဓာမှာတော့လောကီခန္ဓာကိုတခြားပုဂ္ဂိုလ်တွေရဲ့ဆွဲလန်းလို့ရတယ်အဲ့ဒီအဆွဲလန်းငါဟာဆိုတဲ့အတ္တခါဟကိုဖယ်ရှားဖို့အတွက်မြတ်စွာဘုရားဒီခန္ဓာဒေသနာကိုဟောတာပဲဖြစ်ပါတယ်။အဲ့တော့ခန္ဓာဆိုတာတမအားဖြင့်ဟောခြင်းဖြစ်ပြီးဥပါရณะခန္ဓာဆိုတာကြတော့ဥပါရံအစွဲရဲ့အာယုဖြစ်တဲ့ခန္ဓာဖြစ်လို့အဲ့ဒီဥပါရံကိုဖယ်ရှားဖို့အတွက်သူဆွဲနေတာကိုမဟုတ်ကြောင်းပြဖို့လိုအပ်လာတယ်ပေါ့။ဩသူဆွဲနေတဲ့ခန္ဓာဟာဆွဲလန်းတဲ့အတိုင်းမဟုတ်ကြောင်းကိုပြဖို့ဥပါရณะခန္ဓာကိုမြတ်စွာဘုရားဟောတယ်။ဝိပဿနာဉာဏ်နဲ့ကြည့်မှဒါကမြင်နိုင်တာဖြစ်လို့အဲ့လိုနှမျိုးခွဲပြီးတော့မြတ်စွာဘုရားဟောတယ်လို့တို့တို့မှတ်ဖို့လိုနေပေါ့နော်။ခန္ဓာဒေသနာကသမအားဖြင့်အလုံးခြုံငုံပြီးတော့ဟောတာဖြစ်တယ်။ဥပါရณะခန္ဓာကြတော့ဝိပဿနာရှုဖို့အတွက်တဏှာဒိဋ္ဌိတို့ရဲ့အာယုံဖြစ်နေတဲ့ခန္ဓာ၅ပါးကိုအမှန်တိမှတဏှာဒိဋ္ဌိကမဆွဲမှာဖြစ်တယ်။သင်္ကုတ်ကြီးကိုတရေထင်နေလို့ရှိရင်အဲ့သင်္ကုတ်ကြီးကိုဓမ္မိနဲ့သေချာအလင်းထဲမှာထိုးကြည့်ဖို့လိုတယ်။နှိုးဆိုရင်သူတရေထင်တာမပြောက်ဘူးလေ။ကျိုးဝေကြီးကိုမွေလို့ထင်နေရင်သူကြောက်စိတ်တွေနဲ့ဖြစ်နေမှာ။အဲ့ဒါကိုအလင်းရောင်ပေးပြီးတဲ့အခါကျတော့ဒါကျိုးဝေပါဆိုရင်သူအကြောက်ပြေသွားမှာ။အခုလည်းတူတူပဲငါဟာလို့ထင်နေတဲ့ခန္ဓာမင်းထင်တာမဟုတ်ဘူးတဘာဝတရားတသက်မြသာဖြစ်တယ်ဆိုတာကိုသိဖို့အတွက်အလင်းဓမိနဲ့ထိုးကြည့်သလိုဝိပဿနာဉာဏ်နဲ့သိအောင်လို့ထိုးပြကိုယ်ရင်ထဲမှာဝိပဿနာဉာဏ်ရှိလာလို့ရှိရင်ခုနကတဏှာအမြင်ပြောက်သွားနိုင်တယ်ဒိဋ္ဌိအမြင်ပြောက်သွားနိုင်ခန္ဓာပြောက်တာတော့မဟုတ်ဘူးတဏှာပြောက်မယ်ဒိဋ္ဌိပြောက်မယ်ခန္ဓာသင်္ကုတ်ကိုတရေထင်နေတာပဲပျောက်တယ်သင်္ကုတ်ကြီးကတော့ပျောက်မသွားဘူးနော်ချိုးခွေကိုမွေထင်ပြီးတော့ကြောက်နေတာအလင်းဓမီနဲ့ထိုးကြည့်လိုက်တဲ့အခါကျတော့ချိုးခွေမှသိသွားတယ်ကြောက်စိတ်တော့ပျောက်တယ်ချိုးခွေကမပျောက်ဘူးမွေဆိုတဲ့အတွေးသာပျောက်တယ်အဲ့ဒါလိုပဲဒီခန္ဓာ၅ပါးအပေါ်မှာငါဆိုတဲ့အတွေးပျောက်ဖို့အတွက်ဝိပဿနာတရားကိုအထောက်ကြရတာဖြစ်တယ်။ခန္ဓာ၅ပါးကတော့သူ့တဘာဝတိုင်းရှိမှာပဲရှိတယ်။ကိုယ်ကထင်းနေတာကတော့မရှိတာ။ကိုယ်ကဘာထင်းနေတော့ငါလို့ထင်းနေတယ်ငါဟာလို့ထင်းနေတယ်။အဲ့ဒီအထင်ပြောက်ဖို့ရအတွက်ဝိပဿနာတရားအထောက်တယ်လို့သူဆုံးလို့ရပေါ့နော်။အဲ့တော့ခန္ဓာနဲ့ဥပါရณะခန္ဓာနှစ်ခုခွဲခြားမှတ်သားပြီးတော့သွားရမယ်။အဲ့တော့မြတ်စွာဘုရားက ဘာဖြစ်လို့ခန္ဓာကိုငါးပါးတဲ့ဟောလဲဒီတဲ့ကျင်းအောင်ရုပ်ခန္ဓာနာမ်ခန္ဓာလို့နှစ်ခုတည်းဟောရင်ရောမဖြစ်ဘူးလားလို့ဆိုငါငါဟာဆိုတဲ့ဆွလန်းမှုကိုဖယ်ဖျောက်ဖို့ခန္ဓာငါးပါးကိုဟောသည့်အတွက်ကြောင့်ငါငါဟာဆိုတဲ့အစွဲရဲ့တိယာဟာဒီငါးခုမှရှိနေတယ်နော်ငါဆိုတဲ့အစွဲငါဟာဆိုတဲ့အစွဲဟာငါးခုပေါ်မှာရှိနေတယ်ဒါကြောင့်မို့အဲ့ဒီအစွဲကိုဖယ်ဖို့ရတဲ့အတွက်ဒီငါးခုကိုဟောကိုဟောရတယ်ငါးခုကိုဟောကိုဟောလိုက်ရတယ်သူတို့ဆိုတာနော်အဲ့ဒီအစွဲကိုပျောက်ဖို့ရတဲ့အတွက်တဏှာနဲ့ဒိဋ္ဌိကိုပျောက်ဖို့ရတဲ့အတွက်ဟောရတယ်ဘာဖြစ်လို့တော့ဆိုရင်လူရည်ရဲ့တဏှာမှာဖြစ်တဲ့အတ္တအတ္တနိယအတ္တဆိုတာငါအတ္တနိယဆိုတာငါဟာတခြားစကားလုံးနဲ့ပြောရင်အဟံမမအဟံဆိုတာငါမမဆိုတာငါဟာအဟံကဒိဋ္ဌိဆိုရယ်မမဆိုတာတဏှာဆိုရယ်အဲ့ဒီမဲ့အနတ္တလက္ခဏာတုတ်ရောက်တဲ့အခါကျတော့ဆွဲသုံးမှုကိုဖော်ပြဆွဲသုံးရတဲ့ဒိဋ္ဌိနဲ့တဏှာကစဉ်စဉ်တူတာမို့ဒီမှာဥပါဒံကြတော့ဥပါဒံကြတော့မာနမပါဘူးလေဥပါဒံဆိုတာတဏှာနဲ့ဒိဋ္ဌိနှစ်ခုတည်းကိုခေါ်တယ်မာနကဥပါဒံမဟုတ်ဘူးအနတ္တလက္ခဏာသုံးပါတော့မာနပါထည့်ဟောထားတယ်ဒီမာနကအတ္တလို့ထင်မှတ်တဲ့နေရာမှာပြင်းထန်မှုရှိလို့သူ့ကိုထဲဟောတာအဲ့ဒီမှာတဏှာဆွဲကအိတံမမရုပ်ဖြစ်ဖြစ်ဝေဒနာဖြစ်ဖြစ်သင်ညာဖြစ်ဖြစ်သင်္ခါရဖြစ်ဖြစ်ကိုယ်ခန္ဓာကိုယ်မှာရှိတဲ့ဟာတွေကိုငါငါဟာလို့မြင်တာတဏှာဆွဲတဏှာရဲ့အမြင်အေသောဟမတမိဒီနေရာမှာအဟံနဲ့အတ္တမိကပို့ပြီးတော့အဓိကဖြစ်တယ်ပေါ့ဖြစ်တယ်ဆိုတဲ့စကားလုံးကအလုံးကိုကိုစားပြုတယ်အရင်ချင်းတကူကိုဖော်ပြတယ်လို့မှတ်ရအောင်ငါဖြစ်တယ်ဆိုတာငါဖြစ်တယ်ဆိုတာငါလုံနိုင်တယ်ငါစားနိုင်တယ်ငါသွားနိုင်တယ်ဆိုတဲ့မာနဆွဲကိုဖော်ပြတာဖြစ်တယ်အတ္တမိကအဓိကဒါကြောင့်မို့အတ္တမိမာနလို့တခါတလေသုံးတယ်ဧသောအဟံအတ္တမိဒီမှာတော့ပြောရင်ဧသောဒီယုတ်ဝေဒနာသင်ညာသင်္ခါရဆိုတာအဟံအတ္တမိငါပဲဖြစ်တယ်ဆိုတာဖြစ်မှုကိုအရင်ချင်းတစ်ခုကိုဆွဲပြုတ်ပြီးတော့မာနဖြစ်တာကောင်းတဲ့အရင်ချင်းဖြစ်ဖြစ်ဆိုတဲ့အရင်ချင်းဖြစ်ဖြစ်ငါဖြစ်နိုင်တယ်ဆိုတဲ့ပုံမှာဖြစ်ဆိုတာဘတ်တူဘီကိုပြောတာဘတ်တူဘီဆိုတဲ့စကားလုံးကကရိယာအလုံးကိုကိုစားပြုတ်အလုံးခရမသင်္ဘူးတဲ့လူတွေသိတယ်ဘပ်တူဘီနဲ့ဘပ်တူဒူးဆိုတာနှစ်ခုရှိတယ်လေပါဠိသင်္ဘူးတဲ့ပုဂ္ဂိုလ်ကြတော့ဘူကရသဗ္ဗဓာတုကဖြာပကဘူတန်နဲ့ကရတ္တဘူတန်နဲ့ကရတ္တသည်ဓာအလုံးပေါ်မှာပြန့်နှံ့နေတယ်ဆိုတဲ့စကားလုံးဘလို့ပြန့်နှံ့တာတော့ဆိုလौထာနဲ့ဖြစ်တာဖြစ်တယ်လို့တယ်ဒီနှစ်ခုစီအလုံးကိုကိုစားပြုတ်ထားတယ်အင်္ဂလိပ်မှာကျတော့ဘပ်တူဘီနဲ့ဘပ်တူထူဒီနှစ်ခုကအလုံးကိုကိုစားပြုတ်တယ်ကရိယာအလုံးကိုကိုစားပြုတ်တယ်ကရိယာဆိုတာအပြုမှုတွေအပြုမှုအလုံးကိုကိုစားပြုတ်တာရဲတယ်ဆိုတာလဲပြီနဲ့ပြောမယ်ဆိုရဲခြင်းသည်ဖြစ်ဤငိုတယ်ဆိုရင်လဲငိုခြင်းသည်ဖြစ်ဤနဲ့သွားလို့ရတယ်အဒူးနဲ့ကြတော့ငိုခြင်းကိုပြုတ်ဤရဲခြင်းကိုပြုတ်ဤနဲ့သွားလို့ရတယ်အကုန်လုံးအလုံးကိုခြုံငုံထားတဲ့ကရိယာနှစ်ခုပဲလို့ဆိုလိုတယ်အဲ့ဒါကြောင့်ဟိုအတ္တမိလို့ပြောတာဟာဘပ်တူဘီနဲ့ပြောတယ်လို့သူတို့မှတ်ရအောင်အဲ့ဒါမာနဇွဲဧသောမိအတ္တဒါငါရဲ့အတ္တပဲဆိုတော့အတ္တရှိတယ်လို့ထင်တာမာယွင်းနဲ့အမြင်ဖြစ်သည့်အတွက်ကြောင့်ဒိဋ္ဌိဇွဲလို့ခေါ်တယ်အဲ့ဒီဒိဋ္ဌိဆွဲတဏှာဆွဲမာနဆွဲဒိဋ္ဌိဆွဲမှတ်ယူရသုံးခုပေါ့ ဟိုဥပါဒဏဥပါဒဏမဟုတ်ဘူးမာနကအဲ့တော့တဏှာရဲ့မှတ်ယူမှုမာနဖြင့်မှတ်ယူမှုဒိဋ္ဌိဖြင့်မှတ်ယူမှုလို့ကာဟဆိုမှတ်ယူမှု၃ခုရှိတယ်ဆွဲတာကြတော့တဏှာဆွဲဒိဋ္ဌိဆွဲ၂ခုပဲရှိတယ်နော်အဲ့ဒီ၂ခုကိုပဲဖြောင်းဖို့ရတဲ့ရသော်ဗျာခန္ဓာ၅ပါးကိုဟောတယ်ဒီခန္ဓာ၅ပါးရုပ်ကိုအကြောင်းပြုပြီးတော့ငါလို့ထင်တဲ့ဝေဒနာကိုအကြောင်းပြုပြီးတော့ငါဟာထင်တဲ့သိညာကိုလည်းငါဟာလို့ပြောတာသင်္ခါရကိုလည်းငါဟာလို့ပြောတယ်ဝိညာဏကိုငါဟာလို့ပြောတယ်ဆိုခန္ဓာ၅ပါးကလွဲလို့လူတဏ္ဍာမှာဘာမှမရှိသည့်အတွက်ကြောင့်ငါဟာလို့ပြောစရာအကြောင်းမရှိဘူးအဲ့တော့ရုပ်ကိုပဲထပ်ပြောတဲ့အခါမျက်စိတို့နားတို့နှာခေါင်းတို့ဓာတ်တွေပဲနာမည်တွေပေးလို့ရတယ်အလုံးဟာရုပ်ပဲရုပ်ဆိုတဲ့စကားလုံးတစ်လုံးနဲ့ပြောလိုက်စိတ်ခံစားချက်တစ်ခုစိတ်ထဲမှာမှတ်သားချက်ကတစ်ခုစိတ်ထဲမှာလှုံ့ဆော်ချက်ကတစ်ခုအသိစိတ်ကတစ်ခုဆိုပြီးအလုံးဒီ၅ခုဒီအလုံးကိုခြုံမိငုံမိသွားတယ်ဒါကြောင့်မို့ရသော်ဗျာခန္ဓာ၅ပါးပဲဟောတယ်၄ပါးလည်းမဟုတ်ဘူး၃ပါးလည်းမဟုတ်ဘူး၂ပါးလည်းမဟုတ်ဘူးဒီ၅ပါးဒီလိုအပ်ချက်အတွက်ပြည့်စုံတယ်လို့ပြောတာဥပမာတစ်ခုနဲ့ကြည့်မယ်ဆိုလို့ရှင်ဥပမာလေးနဲ့ပြောမယ်ဆိုလို့ရှင်ခန္ဓာ၅ပါးကိုဥပမာပြောတော့ရုပ်ဟာဘာနဲ့တူတုံးလို့ဆိုဆေးရုံနဲ့တူတယ်ရုပ်ကဆေးရုံနဲ့ဟောရုပ်ကဆေးရုံစိတ်ကလူနာစိတ်ကလူနာစိတ်ခံစားချက်ကယောဂါအဲ့ဒီယောဂါကိုဖြစ်စေတတ်တာကယောဂါကိုဖြစ်စေတတ်တဲ့အကြောင်းတရားကသိညာကယောဂါဖြစ်ကြောင်းတရားသင်္ခါရကယောဂါတိုးအောင်မတည့်တာ၄စာရနဲ့တူတယ်အဲ့တော့ဆိုလိုတာကဒီဘဝတစ်ခုမှာလူတစ်ယောက်မှာမတည့်တာ၄စာနေတာနဲ့သင်္ခါရ၄နဲ့သင်္ခါရဆိုတာကြံတာတွေးတာလောဘဖြစ်တာငိုရရတာအလုံးပဲစိတ်ရလှုပ်ဆောင်မှုတွေဝေဒနာတင်ညာကလွှဲရင်ကြံတဲ့စေတသိက်တွေကိုသင်္ခါရလို့ခေါ်တာကိုအဲ့ဒါပဲတွေးတာပါတယ်နော်လိုချင်တာပါတယ်စိတ်ဆိုးတာပါတယ်ကျူးချင်တာတန်းကျင်တာလည်းပါတယ်အကောင်ရောဆိုးရောနှစ်ခုလုံးရှိတဲ့သင်္ခါရခန္ဓာထဲမှာစေတသိက်90ကိုသင်္ခါရခန္ဓာအဲ့ဒီသင်္ခါရတွေကပါနဲ့တူတုံးဆိုရင်မတည့်တာခန္ဓာကမတည့်တာတွေစားနေတာနဲ့တူတယ်မတည့်တဲ့အနေအထားတွေကိုဖြစ်ပေါ်နေစေတယ်ဟုတ်တယ်သူ့ကိုအကြောင်းပြုပြီးတော့သူကမတည့်တာစားရင်ယောဂတိုးတာကိုသူ့ကိုအကြောင်းပြုပြီးတော့ဘာတွေဖြစ်တော့ဆိုယောဂနဲ့တူတဲ့ဝေဒနာခန္ဓာတွေဖြစ်နေခန်းစားချက်တွေတက်လာဝေဒနာနဲ့တူတယ်သင်ညာကတော့ယောဂဖြစ်ကြောင်းတရားနဲ့တူတယ်သူကစွဲမှတ်လိုက်တာလှတယ်ဆိုရလဲသူကမှတ်တာပဲမလှဘူးဆိုရလဲသူကမှတ်တာကြိုက်တယ်ဆိုရလဲသူကမှတ်တာမကြိုက်ဘူးဆိုရလဲသူကမှတ်တာသူမှတ်လိုက်တာနဲ့နောက်ကကြိုက်မကြိုက်ဆိုတာလိုက်လာတာဖြစ်တယ်အဲ့တော့သင်ညာကယောဂဖြစ်ကြောင်းတရားပဲသူ့ကိုချိန်ကပြီးတော့ယောဂတွေဖြစ်လာ။အဲဘသူမှယောဂဖြစ်တာတုံးဆိုစိတ်မှယောဂဖြစ်တာ။ဒါကြောင့်မို့စိတ်ကလူနာ။နော်ဝိညာဉ်နဲ့ဝိညာဉ်နဲ့ခန္ဓာကလူနာ။ဝိညာဉ်နဲ့ခန္ဓာကလူနာ။ဝေဒနာဆိုတာကြတော့ယောဂ။သင်္ညေခန္ဓာကယောဂဖြစ်ကြောင်းတရား။ယောဂဖြစ်လာပြီဆိုတာကိုဟုတ်မတည့်တာဆိုင်ယောဂတိုးတာသင်္ခါရခန္ဓာကယောဂတိုးစေတတ်တဲ့မတည့်တာတွေကိုစားတာမတည့်တာတွေအနေထိုင်နေအဲ့တော့အာလုံးလူနာဖြစ်တဲ့ဝိညာဉ်နဲ့ခန္ဓာရဲ့ယောဂဖြစ်တဲ့ဝေဒနာခန္ဓာရဲ့ယောဂဖြစ်ကြောင်းဖြစ်တဲ့သင်္ညေခန္ဓာရဲ့ယောဂဟုတ်တ တိုးစီရတဲ့မတဲ့တာတွေကိုပြီးဝဲသုံးဆောင်တဲ့သင်္ခါရခန္ဓာရဲ့အဲ့ဒါတွေကဘယ်မှာတည်ရှိတာတုံးဆိုရူပခန္ဓာမှာတည်ရှိကြတယ်ဒါကြောင့်မို့ရူပခန္ဓာကဆေးရုံကြီးနဲ့တူတယ်လူနာရဲ့နေရာဖြစ်နေဆိုလိုတာကတော့ရှင်းရှင်းလေးကအတိစိတ်ကအတိစိတ်ကိုလူနာလို့ပြောတာရုပ်အတိစိတ်သည်ရုပ်ကိုမှိပြုပြီးပေါ်သည့်အတွက်ကြောင့်ရူပခန္ဓာကဆေးရုံနော်အတိစိတ်ကလူနာသူလူနာဘာကြောင့်ဖြစ်တော့ဆိုဝေဒနာကြောင့်သူလူနာဖြစ်တာဝေဒနာရလို့သူလူနာဖြစ်တာအဲ့ဒီဝေဒနာဘာကြောင့်ရတော့ဆိုရင်တင်ညာကြောင့်ရတာတင်ညာကြောင့်ရလာတဲ့ဝေဒနာဘာကြောင့်တိုးတော့ဆိုသင်္ခါရကြောင့်တိုးတာအဲ့တော့ဆေးရုံတရုံမှာယောဂဖြစ်ပြီးယောဂတိုးတဲ့ယောဂဖြစ်ကြောင်းတရားယောဂဖြစ်ခြင်းအကြောင်းနဲ့ဖြစ်တဲ့လူနာတယောက်ရောက်ရှိနေတာလို့ပဲခန္ဓာ၅ပါးဟာဒီဥပမာနဲ့အတူတူပဲဒီ၅ခုပေါင်းစပ်လိုက်တဲ့အခါကျတော့ဖြည်းဖြည်းစုံနဲ့အနေထားတစ်ခုရသွားတယ်ဒါကြောင့်မို့လို့မြတ်စွာဘုရားခန္ဓာ၅ပါးကိုဟောတယ်လို့သူဆိုလို့ခန္ဓာကဘာခေါ်တာအဲ့လိုပဲနောက်တနည်းကလည်းပဲဟိုထောင်နဲ့ဥပမာပေးလို့ရှင်လည်းဒီတိုင်းပဲနေဆက်ညီမခံရမှုထောင်အပြည့်ပြည့်မှုစွာတွေအလုံးပေါင်းလိုက်တဲ့အခါကျတော့ဒီတိုင်းပဲနောက်တစ်ခါထမင်းမွေးနဲ့လည်းနိုင်ရှင်ကြည့်မယ်ဆိုရင်ထမင်းမွေးမှာဘာရောဘာတွေပါရောဆိုရင်ထဲ့စရာပကံခွဲရောက်ပါတယ်ထမင်းပါတယ်ဟင်းပါတယ်နော်ဆပ်လုတ်တဲ့လူပါတယ်စားတဲ့လူပါတယ်ထမင်းမွေးမှာလည်းပဲကြည့်လိုက်မယ်ဆိုလို့ရှိရင်၅မျိုးရှိတယ်ပေါ့၅မျိုးရှိတယ်အဲ့ဒါတွေကိုကြည့်ပြီးတော့မြတ်စွာဘုရားဒီဥပမာနဲ့ကြည့်ပြီးတော့လည်းပဲဒီခန္ဓာ၅ပါးကိုခေါ်တာเนาะခန္ဓာ၅ပါးကိုခေါ်တာအဲ့တော့ဒီခန္ဓာ၅ပါးဟာတကယ်ခန္ဓာ၅ပါးပေါင်းစပ်ပြီးတော့ဖြစ်နေသည့်အတွက်ကြောင့်လူတွေရဲ့တဏ္ဍာမှာဘာတွေတိုးနေတုံးဆိုတဏှာအမြင်တွေတိုးလာတယ်ဒိဋ္ဌိအမြင်တွေတိုးလာတယ်အဲ့ဒါနဲ့တန်တရားထဲမှာတဏ္ဍာဒိဋ္ဌိရဲ့လွန်မိုးမှုတွေကိလေသာတွေရဲ့လွန်မိုးမှုတွေဖြစ်လာတယ်။အဲ့တော့ဒီခန္ဓာ၅ပါးကိုအမှန်တိုင်းမြင်အောင်မရှုကြည့်ဘူးဆိုလို့ရှိရင်မမြင်နိုင်ဘူးဆိုလို့ရှိရင်လူတွေမှာယောဂဝေဒနာနဲ့အလားတူတဲ့အရာတွေဟာတိုးပြီးတော့ဖြစ်ပွားနေမှာပဲ။တို့နေလို့ရှိရင်တန်တရာဟောကလွတ်နိုင်ဖို့မရှိဘူး။ဒါကြောင့်မို့အဲ့ဒါတွေကိုအမှန်မြင်ဖို့အတွက်မြတ်စွာဘုရားကရုပ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်တွေကိုဝိပဿနာအနေနဲ့ရှုခိုင်းတာဖြစ်တယ်။အဲ့တော့ရှုဆိုတဲ့အခါကျတော့ဘယ်လိုရှုမလဲဆိုလို့ရှိရင်ရုပ်ကိုရှုတဲ့အခါမှာအတုပလို့ရှုရမယ်။မတင့်မတဲရှင်ဇဝေကောင်းနေဆိုတဲ့အမြင်နဲ့ရုပ်ကိုကြည့်ရမယ်။ဘာလို့လို့ဆိုလူတွေကလှတယ်ပါတယ်ထင်တာရုပ်ကိုကြည့်တာလေ။စိတ်ကိုလှတယ်ပါတယ်လို့မှမထင်တာ။ရုပ်ကလေးကိုကြည့်ပြီးတော့လှတယ်ပါတယ်လို့ဆိုပြီးတော့တဏ္ဍာဒိဋ္ဌိတွေဖြစ်ကြတာကို။ဒါကြောင့်မို့ရုပ်ကိုအတုပအမြင်နဲ့ကြည့်ရမယ်။အတုပဆိုတာမသာပြောတာမဟုတ်ဘူးနော်။ကိုယ်ခန္ဓာကိုယ်ရဲ့မတင့်တယ်မှုမစင်ကြယ်မှုမတန့်ပြန့်မှုတွေကိုပြောတာအဲ့လိုပဲပြောတာကောင်းပါတယ်ဗမာပြည်ကအတုပဆိုရင်တော့မသာပဲတော့ထင်နေခဲ့အဲ့တော့မတင့်တယ်မှုမတန့်ပြန့်မှုအနေနဲ့ရုပ်ကိုရှုမြင်ရမယ်သူဆိုလိုတယ်ရှုံးတဲ့ပတ်သက်လာရင်မတင့်တယ်မှုမတန့်ပြန့်မှုတွေကိုရှုမြင်ရမယ်ဝေဒနာနဲ့ပတ်သက်လာလို့ရှင်ဒုက္ခတို့ရှုမြင်ရမယ်ဘာလို့လို့ဆိုစိတ်ခံစားချက်ဟာလူကိုဒုက္ခအပြည့်ဆုံးပဲဖြစ်တယ်ပေါ့ဒါကြောင့်မို့ဒုက္ခ ဒါဖြင့်ဒုက္ခဆိုတာမရှိဘူးလားဆိုတော့ဒုက္ခဆိုတာထာဝရမဟုတ်သည့်အတွက်ကြောင့်ဒုက္ခပျောက်သွားတာနဲ့ဒုက္ခဆိုတာရောက်လာတယ်။ဒါကြောင့်မို့ဝေဒနာကိုရှုတဲ့အခါမှာဒုက္ခလို့ပဲရှုရမယ်။ဒုက္ခလို့မြင်ရမယ်။တခါတင်ညာကိုတင်ညာနဲ့သင်္ခါရကိုရှုတဲ့အခါမှာတင်ညာဆိုတာစိတ်ထဲကမှတ်တာသင်္ခါရဆိုတာမှတ်တဲ့အတိုင်းလုပ်တာအဲ့ဒီတင်ညာသင်္ခါရကိုကြတော့အနတ္တလို့ရှုရမယ်အနတ္တဆိုတာငါဖြစ်ခြင်းနဲ့အတိုင်းဖြစ်တာမဟုတ်ဘူးဒါတွေပေါင်းစပ်ပြီးတော့ဖြစ်နေတယ်လို့ဆိုလို့တယ်ပေါ့ကိုယ်လိုတိုင်းမဖြစ်ဘူးသူတဘာဝအတိုင်းဖြစ်တယ်ဖြစ်အောင်လှုပ်ဆောင်နေတာဟာတင်ညာနဲ့သင်္ခါရကလှုပ်ဆောင်နေတာဖြစ်တယ်အဲ့ဒါကြောင့်မို့တင်ညာနဲ့သင်္ခါရကိုအနတ္တလို့ရှုရမယ်ဝိညာဉ်ဆိုတဲ့စိတ်ကြတော့လူတွေကမြဲတယ်လို့ထင်တာ။မွေးရတဲ့ဒီစိတ်ကလေးနဲ့မွေးလာတဲ့ဆိုပြီးတော့ထာဝရလို့ထင်နေသည့်အတွက်ကြောင့်ဝိညာဏကိုအနိစ္စလို့ရှုရမယ်။ဒါဝိပဿနာရှုတဲ့အခါမှာနော်ဝိပဿနာရှုတဲ့အခါမှာရူပခန္ဓာကိုမတည့်မတည့်ယွန်းစဝဲနေရာဖြင့်ရှုရမယ်။ဝေဒနာကိုဒုက္ခအနေအချင်းရှုရမယ်။သင်ညာသင်္ခါရတွေကိုအနတ္တလို့ရှုရမယ်။ဝိညာဉ်ကိုအနိစ္စလို့ရှုရမယ်လို့ဆိုတော့ဝိညာဏအနိစ္စဆိုတာဝိညာဉ်ဟာရှုတည်တဲ့ပုံလင်းမြန်စွာပျက်စီးနေတာပြောင်းလဲနေတာဖြစ်တယ်။ဒါကြောင့်မလို့သို့သောလူတွေကတော်လေဒီစိတ်ပဲစားလေဒီစိတ်ပဲငိုလေဒီစိတ်ပဲရည်လေဒီစိတ်ပဲလို့ဒီစိတ်ရှိနေတယ်လို့လူတွေကထင်တယ်အဲ့ဒါလို့မထင်ရအောင်သူကဖြစ်ပြီးရင်ပြတ်သွားတဲ့သဘောကိုမြင်အောင်ဝိညာဉ်နဲ့ခန္ဓာမှာရှုရမယ်လို့ဆိုအဲ့တော့ဝေဒနာသင်ညာသင်္ခါရဝိညာဉ်ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်တွေကိုရှုခွက်၄ခွက်နဲ့မြတ်စွာဘုရားဟောတာခန္ဓာ၅ပါးရှုွက်ကြတော့၄ခုတည်းပဲเนาะသိညာနဲ့သင်္ခါရရှုွက်တစ်ခုတည်းပဲအမှန်မှားပြီးတော့တွေးတာပဲဖြစ်တယ်ပေါ့ဒါကြောင့်မို့သိညာနဲ့သင်္ခါရတစ်ခုဝိညာဉ်ကတစ်ခုအဲ့ဒါလို့ဝိပဿနာရှုပြီဆိုရင်ခန္ဓာ၅ပါးကိုအဲ့၃မျိုးနဲ့ပဲရှုပါတဲ့၄မျိုးနဲ့ပဲရှုပါတဲ့နောက်ဥပမာပေးထားတာ၄ရှိသေးတယ်အဲ့ဒါမဲ့ကိုယ့်ရဲ့ရုပ်ခန္ဓာကြီးကိုမတင့်တယ်ဘူးမတန်ပြန့်ဘူးရွှန်စရာဖြစ်တယ်လို့အဲ့ဒီအမြင်ကြာကြာနာနာမြင်လို့ရှိရင်အစာအာဟာရကိုကောင်းစွာထိန်းချုပ်နိုင်သွားတယ်ကမဏိကာရအာဟာရကိုထိန်းချုပ်နိုင်သွားတယ်ခန္ဓာကိုယ်ကြီးကမတမ်းပြမှုလို့သိလိုက်တဲ့အခါမှာလူတွေစားနေတဲ့အစာအာဟာရပေါ်မှာလည်းမတမ်းပြမှုဆိုတာသိသွားတော့အဲ့ဒါကိုပိုင်းခြား၍သိတယ်လို့ခေါ်တယ်။ပိုင်းခြားသိတဲ့အခါကျတော့မတင့်တယ်တာကိုတင့်တယ်တယ်လို့ထင်တဲ့ဝိပ္ပန္နတာပါရင်းစွာမြင်တာကိုလည်းဖယ်ရှားနိုင်တယ်။တွေ့တာမှုလိုချင်တတ်မဲ့မှုဆိုတဲ့ကာမောဂကိုလည်းလွန်မြောက်နိုင်တယ်နော်ကာမယောဂလို့ခေါ်တယ်တွေ့တာမှုနဲ့ရှင်တွဲနေတာကိုလည်းပဲဖြည့်ရှင်းပြနိုင်တယ်ကာမတဝကိုလည်းပဲဖယ်ရှားပြနိုင်တယ်အဘိဇ္ဇာကာယခန္ဓာဆိုတဲ့စိတ်ထဲမှာနှောင်ဖွဲ့ထားတဲ့အနှောင်ဖွဲ့ကိုလည်းဖြုတ်ခွဲနိုင်တယ်ကာမုပါရံလို့ဆိုတဲ့ကာမဂုဏ်အာယုန်တွေပေါ်မှာဆွဲလန်းမှုကိုလည်းပဲဖယ်ရှားနိုင်တယ်အဲ့တော့ယုတ်ကိုမတင့်တယ်ဘူးလို့ရှုလိုက်တာနဲ့အကျိုးကျေးဇူးတွေကအများကြီးရလာ။ရုပ်ပေါ်မှာယူရတူတွေကဆွဲလန်းကြတာတဏှာဖြစ်တာရုပ်ပေါ်မှာပဲဖြစ်ကြတယ်။ရုပ်ခန္ဓာကိုပေါ်မှာဖြစ်တယ်။ဒါကြောင့်မို့ရုပ်ကိုမြင်လိုက်တာနဲ့နောက်ကအကျိုးတွေကအများကြီးရလာ။ဒါဝေဒနာကိုဒုက္ခလို့ရှုမြင်လိုက်တာနဲ့ဒုက္ခကိုဒုက္ခလို့ထင်နေတဲ့ဝိပ္ပန္နတာကိုဖယ်ရှားနိုင်တယ်။နော်။ဖယ်ရှားလိုက်နိုင်တယ်။ပြာပါရကာကနာကိုဖယ်ရှားနိုင်တယ်။တိလဝတ္တုပါရဏလို့ခေါ်တဲ့ သီလအကျင့်ပေါ်မှာဆွဲလန်းမှုပေါ်မှာလည်းပဲဖယ်ရှားနိုင်တယ်ဆိုတဲ့အကျိုးကျေးဇူးတွေရ။သင်ညာနဲ့သင်္ခါရကိုအနတ္တလို့ရှုလိုက်တဲ့ဖြင့်အနတ္တကိုအတ္တထင်းနေတဲ့မာယွင်းတဲ့အမြင်တစ်ခုကိုဖယ်ရှားပြစ်နိုင်တယ်။မာယွင်းတဲ့အမြင်မှန်သမျှကိုဖယ်ရှားနိုင်တာဖြစ်သွားကြအောင်။ထိတ်ထောကဆိုတဲ့အယူလွဲမှားမှုလိုင်းလုံးကြီးကိုလည်းဖယ်ရှားနိုင်တယ်ဒိဋ္ဌောဒိဋ္ဌိယောဂဆိုတဲ့မာယွင်းတဲ့အမြင်နဲ့ရှင်တွဲနေမှုကိုလည်းဖယ်ရှားနိုင်တယ်ဒိဋ္ဌာသဝလို့ခေါ်တဲ့အာသဝကိုလည်းဖယ်ရှားနိုင်တယ်ဣဒံသစ္စာဘိနိဝေဒကန္ဓာကာယကန္ဓာဆိုတဲ့ကန္ဓာတရားကိုလည်းပဲဖယ်ရှားနိုင်တယ်အတ္တဝါရနဲ့ပတ်သက်တဲ့ဥပါဒံကိုလည်းပဲဖယ်ရှားနိုင်တယ်ဒါအသိဉာဏ်နဲ့သင်္ခါရကိုရှုနိုင်လို့ရှင်ရလာတဲ့အကျိုးကျေးဇူးတွေတခါဝိညာဉ်ဆိုတဲ့အသိစိတ်ကိုအနိစ္စလို့ရှုလိုက်လို့ရှင်ဝိညာဉ်နဲ့ပတ်သက်ပြီးတော့အနိစ္စကိုနိစ္စလို့ထင်တဲ့ဝိပန္နတာကိုဖယ်ရှားနိုင်တယ်အမှန်မမြင်တဲ့အဝိဇ္ဇာကိုဖယ်ရှားနိုင်တယ်အမှန်မမြင်နိုင်တဲ့အဝိဇ္ဇာကိုသူဖယ်ရှားနိုင်တယ်လို့နောက်ဆုံးမှာဒီဒိဋ္ဌုပါဒံကိုလည်းပဲဖယ်ရှားနိုင်တယ်လို့အဲ့တော့ခန္ဓာငါးပါးနဲ့ပတ်သက်ပြီးတော့အခုလိုဝိပဿနာရှုလိုက်နိုင်ပြီဆိုလို့ရှိရင်တဏှာဒိဋ္ဌိဆိုတဲ့တဏှာဒိဋ္ဌိမာနဆိုတဲ့ဒီတရားတွေကိရိတာတရားတွေဟာအာပြော့သွားပြီးတော့နောက်ဆုံးမှလုံးဝဖယ်ရှားပြစ်နိုင်တယ်ဒီခန္ဓာငါးပါးကိုအခုပြောတဲ့အတိုင်းရူပခန္ဓာကိုမတည့်မတည့်ရှင်စဝယ်အနေနဲ့ရှုတယ်ဝေဒနာခန္ဓာကိုဒုက္ခအနေနဲ့ရှုတယ်သိညာသင်္ခါရကိုအနတ္တအနေနဲ့ရှုတယ်ဝိညာဏကိုအိဋ္ဌအနေနဲ့ရှုတယ်အဲ့ဒီအိဋ္ဌဒုက္ခအနတ္တအတုပဆိုရက်ဒီရှုွက်၄ခုနဲ့ရှုလိုက်တာနဲ့လူဟာဒုသဏ္ဍမှာဖြစ်နေတဲ့တဏ္ဍဒိဋ္ဌိစားတဲ့ခိရိတာတွေဟာအာပြော့သွားပြီနောက်ဆုံးမှာဒီတဏ္ဍဒိဋ္ဌိတွေကနေလွတ်မြောက်သွားနိုင်တယ်လွတ်မြောက်သွားတဲ့စိတ်ကလေးဟာစင်ကြယ်တဲ့စိတ်ဖြစ်လာတယ်လွတ်မြောက်တဲ့စိတ်ဖြစ်လာတယ်အဲ့ဒီလွတ်မြောက်တဲ့စိတ်ဟာဘယ်ရာကိုမှတွေ့တာမှုမရှိတော့ဘဲနဲ့ခိရိတာအာသွားတွေကင်းစင်သွားတဲ့အနေထားပြီးရောက်တယ်နိဗ္ဗာန်ကိုအာရုံပြုနိုင်တဲ့အနေထားပြီးရောက်တယ်စိတ်တက်သည်ကိလေသာတွေကင်းကွာသွားတဲ့စိတ်ဓာတ်ကြီးကြန့်ခိုင်တဲ့စိတ်ဓာတ်မျိုးဖြစ်လာတယ်။ငိုခြင်းရေခြင်းဆိုတာတွေလွတ်ကင်းသွားပြီးတော့တဘာဝအပြင်ဖြူစင်တန့်ရှင်းလို့ကြန့်ခိုင်တဲ့စိတ်ဓာတ်ရရှိသွားတဲ့အခါမှာဆိုရင်သောကဆိုတာလည်းမရှိဘူး။တွေ့တာမှုဆိုတာလည်းမရှိဘူး။တွေ့တာမှုမရှိလို့ဆိုရင်သောကဆိုတာလည်းမရှိဘူး။လောကစိတ်လေးဟာအေဂျန့်နဲ့အနေထားတစ်ခုရောက်သွားတယ်။အဲ့ဒါကိုပဲဘုရားဘာသာရဲ့